2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တဲ့နောက်မှာစစ်တပ်ရဲ့လက်ကင်တုံးမဖြစ်ချင်တဲ့ပြည်သူကိုရမှုတဲ့တနတ်တလက်ပိုင်ရှင်မဖြစ်ချင်တဲ့ဆန္ဒတွေနဲ့တပ်မတော်သားတွေအာဏာရှင်ကိုဖိစန်းတဲ့လူလူလှုပ်ရှားမှု CDM မှာပါဝင်လာခဲ့ကြပါတယ်။ဒီလိုပါဝင်လာဖို့သူတို့ဆုံးဖြတ်ချက်ခိုင်ခိုင်မာမာချနိုင်ဖို့အနာကနေမမမမတ်ရက်တီအားပေးခဲ့သူတွေကသူတို့ရဲ့အမျိုးသမီးတွေပဲဖြစ်ပါတယ်။အဲ့ဒီထဲမှာ2022ခုနှစ်ဇွန်လမှာပြည်သူ့ဘက်ကိုကူးပြောင်းလာခဲ့တဲ့ဗိုလ်ကြီးထက်မြက်ရဲ့ဇနီးမဆုတစ္ဆာဇော်လဲပါဝင်ပါတယ
်။အကျမကြပြည်သူစစ်စစ်တယောက်ဖြစ်နေပေါ့နော်။အဖြစ်တဲ့အခါကျတော့နိုင်ရတာဝေးတစ်ခုထမ်းခြင်းနေပေါ့ပြည်သူလူပြည်သူတယောက်အမိနဲ့ဆိုတဲ့အချိန်မှာကျမဒီကျမရဲ့ခင်မုန်းတဲ့ရစစ်တရဲတောက်တိုင်းဖြစ်တဲ့စစ်ဗိုလ်တယောက်ဖြစ်နေရဖြစ်နေတဲ့အခါကျတော့ပထမဆုံးအနေနဲ့ကျမလုပ်ပေးနိုင်တာဒီစစ်ဗိုလ်ဒီတောက်တိုင်းတချောင်းကျွန်မဖြုတ်ပေးရမယ်ပေါ့နော်ကျွန်မနိုင်တဲ့ဘက်ကနေပြီးတော့ဒါလှုပ်ဆောင်ပေးနိုင်တာပထမဦးဆုံးတော့အရာအဲ့ဒါဖြစ်တယ်ဆိုပြီးကျွန်မခံယူလိုက်တယ်ခံယူပြီးတော့ကျွန်မအမျိုးသားကိုကျွန်မအနှိရှိတပြီပေါ့နော်တိုက်တော့အားပေးရဲ့အဟိုပြည်သူ့ဘက်ကိုရက်တီကိုကျွန်မတို့ဟိုဘလိုခက်ခဲပြင်းရင်ဆိုင်ရရင်ဆိုင်ရပေါ့နော်ဖျက်တမ်းရမယ်ဆိုပြီးတော့ကျွန်မအမျိုးသားကိုကျွန်မဒီတူပါတိုက်တွန်းခဲ့တယ်ဆိုတော့ကျွန်မအမျိုးသားဒီအာသူအဆင်ပြေတဲ့အချိန်မှာသူလည်းအခက်အခဲမျိုးစုံကြုံတွေ့ရတယ်။အာဒီလိုမျိုးပြုလုပ်ဖို့အတွက်ပေါ့နော်။ဆိုတော့သူအဆင်ပြေတဲ့အချိန်မှာကျမတို့အာ CDM ပြုလုပ်နိုင်ခဲ့တယ်။ပြည်သူ့ဘက်ကိုရည်တည်နိုင်ခဲ့တယ်။အာဆိုပြီးတော့အိတ်ကစပြီးတော့ပေါ့နော်ကျမတို့ဒေါ်လာရေးထဲမှာအာထိထိဝင်ဝင်ပါဝင်လာရခြင်းဖြစ်ပါတယ်
။ခင်မွန်းဖြစ်သူဗိုလ်ကြီးထက်မြက် CDM ဝင်ပြအောင်တိုက်တွန်းခဲ့တာဘာကြောင့်ပါလဲ။
အာကျမတို့အခြေကျနေရကျမတို့ဘဝတွေနောက်မိသားစုတွေရှိရအဲဒီလိုလူတွေအကုန်လုံးအတွက်စဉ်းစားပြီးတော့အသက်ညာဆုံးနည်းလမ်းကိုကျမတို့စဉ်းစားရတယ်အဲချုပ်တင်ပြင်ဆင်ရတယ်အာအဲ့ဒါတွေကတော့အခက်အခဲဆုံးအရာတွေပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့လူတိုင်းမှာဟိုကိုယ်အဆင်ပြေဖို့ဆိုရအတ္တရှိတယ်ကျမတို့မှလည်းဒီလိုအတ္တတော့ရှိရပဲဒါပေမဲ့အာဒီလိုမျိုးလုံရက်တွေလုံနေတဲ့သူတွေပေါ့နော်ဟိုမဖြစ်ချင်ဘူးအဲပေါင်ရင်ပတ်သက်နေတဲ့ဖွဲ့စည်းမှလည်းမလေချင်ဘူးပေါ့နော်ဒါကြောင့်မလို့အဲဒီလိုကြီးခက်ခဲမယ်ကိုဘွားကိုလည်းနဲ့ဖြတ်ရမယ်ဆိုအောင်တည်တည်ရဲ့နဲ့ကျမတို့အမှန်တရားအတွက်ပေါ့နော်ဟိုပြီးတော့ဂုံတိတ်ခါရှိချင်တဲ့ဘွားမှာကျမတို့နာလာနောင်သားတွေမျိုးဆက်တွေမှလည်းဂုံတိတ်ခါရှိချင်တယ်အာတကယ်လို့များကျမလည်းလူအတိုင်းဝဲမှနေလို့စစ်ဖို့မိမဆိုရင်ကျမလည်းရှက်တယ်ခေါင်းမထောင်နိုင်ဘူးပေါ့နော်အဲဒီလိုပဲကျမတို့မျိုးဆက်တွေလာခဲ့ရင်လည်းခေါင်းထောင်နိုင်မှာမဟုတ်ဘူးအဲဒါကြောင့်မို့ဒီဂုံတိတ်ခါနဲ့အမှန်တရားနဲ့ဒီအရာအတွက်ကျမတို့အားဘဝတွေကိုရွေးချယ်ခဲ့ရဖြစ်ပါတယ
်အာနာရှင်ကိုစန့်ကျင်ပြီးစစ်တပ်ကိုဆွန့်ခွာခဲ့တဲ့နောက်ကြုံတွေ့ရတဲ့အခက်အခဲတွေကိုလည်းမဆုတစ္ဆာဇောကအခုလိုပြောပြပါတယ်
ဘယ်လိုပြောရမလဲခက်ခဲပါတယ်လူဘဝမှာပေါ့နော်တစ်စချိုးအချိုးကွေကြံကြံတစ်ခုကိုကြုံတွေ့လိုက်ရတာပေါ့နော်တော့ကျမတို့လွတ်မြောက်နေမြည်သွားတယ်သွားတဲ့အချိန်မှာအာဘယ်လိုပြောရမလဲကိုနေလေတယောက်မှမသိရဒီသားပေါ့နော်ဟိုပြီးတော့လဲဟိုအိမ်နေစရာထိုင်စရာပေါ့နော်အဲ့လိုအခက်ခဲရှိခဲ့တဲ့အချိန်မှာဆိုရင်ကျမအိမ်ပြန်ချင်တာပေါ့နော်အိမ်ပြန်ချင်တယ်ဟိုမနေချင်ဘူးကျမရေလည်းမချိုးချင်ဘူးဒီမျိုးဘယ်လိုပြောမျက်နှာတည့်ရင်တော့မှကျမတို့မှရေကိုဒီလိုမျိုးအပေါ်ကရေကြီးလေးကိုခတ်ပြီးတော့တည့်ရတာရေချိုးခြင်းချောင်းထဲမှာတော့ချိုးရတာပေါ့နော်ဆိုတော့အဲ့ဒါယူလောလောလတ်လတ်မှကျမအလိုဟိုကြိုတင်ပြင်ဆင်ထားတာပဲစိတ်ထဲမှာဒါပေမဲ့လက်မခံနိုင်ဘူးလက်မခံနိုင်တဲ့အခါကျတော့နောက်ကျောင်းပြန်ခောက်ချင်တာပေါ့နော်ပြန်ခောက်ချင်နေဆိုတာဟိုကိုယ့်အိမ်မှာပဲကိုပြန်နေချင်တာပေါ့အဲအင်းရထမင်းဟင်းမစားချင်တာပေါ့နော်အဲ့ဒါတော့အလိုမျိုးပထမဆုံးရင်ဆိုင်ကြုံတွေ့ရတဲ့အခက်ခဲပေါ့နော်အဲဒီထက်ဆိုရတာကြီးလေးဂျုံနာမျိုးတွေရှိခဲ့ပါတယ်ဒါမဲ့လည်းဘယ်လိုပြောရမလဲအကျမယောက်ျားဟိုစစ်တပ်မှာစစ်ကြုံဖြစ်နေရထက်ဆိုင်တော့အိတ်ဒုက္ခတွေအကုန်လုံးကတော့ဘယ်လိုပြောရမလဲတင်းပွားလို့ပဲနောက်ဆုံးမှခံပြီးတော့ကျမတို့ဘယ်လိုပြောရမလဲအကျိုးရှိတဲ့အလုပ်တွေလုပ်ရင်းနေပဲအချိန်မျိုးဖြတ်တန်းနေပါတယ်ရှင့
်သူတို့ဇနီးမောင်နှံဟာလွတ်မြောက်နေမြေမှာသူတို့လိုပဲစီရင်ဝင်လာတဲ့စစ်တပ်မိသားစုနဲ့တခြားဝင်တဲ့မိသားစုတွေရဲ့ဘဝရည်တည်ရေးအတွက်ကူညီပံ့ပိုးတာတွေကိုဦးစီးလှူဆောင်ခဲ့ပါတယ်။ပြည်သူ့ဘက်ရည်တည်ခဲ့တဲ့မိသားစုတွေရဲ့ဘဝတွေပြန်လည်ထူထောင်ရေးအတွက် Blooming Badao Brown Phu ဆိုတဲ့အဖွဲ့လေးကိုထူထောင်ပြီးစီရီယံမိသားစုတွေကို2022ခုစက်တင်ဘာလကစပြီးထောက်ပံ့ကူညီပေးခဲ့ပါတယ်။
ကျမတို့အခုလုပ်နေရဆိုလို့ရှိရင်အိမ်တွင်းပေါ့နော် အိမ်ကုံဆုံးဆိုင်ရောင်းတာမျိုးတွေရှိတယ်။သပင်းညက်တင်တဲ့တက်ပြီးတော့သပင်းညက်တဲ့သူတွေရှိတယ်။အာပြီးတော့နောက်ပြီးတော့ဒီအဝတ်အစားပေါ့နော်။အဝတ်အစားစကန်အဝတ်အစားတွေရောင်းနေသူတွေရှိတယ်။အာပြီးတော့ဟိုဟီးချက်ပြီးတော့ပေါ့နော်။ရောင်းနေမြန်မာထင်းထင်းချက်ပြီးရောင်းနေသူတွေရှိတယ်။ဆိုတော့ဒီလိုလူတွေကိုကျမတို့အာသူတို့လုပ်ငန်းကဘယ်လိုမျိုးလဲ။ဘယ်လိုအစီအစဉ်နဲ့လုပ်ပါလဲပေါ့နော်။ဆိုတော့ကျမတို့အိမ်မှာသူတို့လူအပ်တဲ့အရာတွေကိုပံ့ပိုးပေးတယ်။အာအရင်းဤပမာဏတစ်ခုပံ့ပိုးပေးတယ်။ဒါမှလည်းအချားပေါ့နော်စစ်တပ်ထဲက CDM ဝင်ခြင်းတဲ့သူတွေကအာသူတို့ဘဝတွေကဘာလို့ဆိုစစ်တပ်ကဝါရဖြန့်နေပေါ့နော် CDM ဝင်လို့ရှိရင်တပ်ပြမှာအာဟိုပြင်းမင်းတို့ဟိုပေါ့ဗောနော်ဒီဒုက္ခရောက်မှာထမင်းငတ်မှာဒီလိုမျိုးတွေဝါရဖြန့်နေပေါ့နော်ဆိုတော့ဒီဘက်မှာတော့အာစစ်သား CDM တွေမိသားစုတွေဒီဒီလိုမျိုးအလုပ်ကလေးနေရက်တည်ပြီးတော့လုပ်နိုင်နေတယ်သူတို့ရွေးချယ်ခဲ့လမ်းပေါ့နော်CDM ဆိုတော့ရွေးချယ်ခဲ့တဲ့လမ်းမမောင်းဆိုတော့ကျွန်တော်တို့တက်တည်ပြခြင်းနဲ့စိတ်လေးတစ်ခုနဲ့ပံ့ပိုးပေးနေတာဖြစ်ပါတယ
်။အများအတွက်သူ့ရဲ့ဆောင်ရွက်ချက်တွေအပေါ်မှာတိုက်ခိုက်မှုတွေကြုံရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့စိတ်သက်သာသွားတာမရှိဘဲအများအကျိုးတွဲဆိုတဲ့အသည့်စိတ်နဲ့ချမ်းကြံခံရင်ဆိုင်ခဲ့တယ်လို့မဆုတစ္ဆာဇောကပြောပါတယ်
။ဒုက္ခတလေးမှာတိုက်ခိုက်မှုတွေဘယ်လိုပြောရမလဲနားမလည်မှုတွေအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးတွေကြုံတဲ့အခါမှာတော့ဘယ်လိုပြောရမလဲဆိုတော့ဒါဟိုအချိန်နဲ့ပေါ့နော်အဲ့လိုမျိုးလုပ်နေတဲ့အရာတစ်ခုအချိန်တက်အောင်လို့လှုပ်လိုက်ခံလိုက်လှုပ်ခံရလိုက်ရတဲ့လိုမျိုးတော့ဖြစ်တယ်အဲ့လိုမျိုးအချိန်တွေမျိုးမှာတော့အလဲလဲပြူပြူဖြစ်ရတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့နောက်ကျတော့အဲ့လိုကိုယ့်ကိုယ်ကပြန်အတင်းနေပေါ့နော်ကျွန်မတို့လုပ်နေတဲ့အလုပ်တည်းဒါမုံမြတ်တယ်ကောင်းမွန်တယ်ကောင်းတဲ့ဘက်ကိုသွားနေတာအကျိုးတွေအများကြီးရှိဖို့လုပ်နေတာပေါ့နော်ဆိုပြီးတော့အဲ့ချိန်မှာတော့အတင်းပြီးတော့ပြန်ထရတာပေါ့နော်
ဒီလိုအခက်အခဲတွေတိုက်ခိုက်တွေကြားကပဲစီဒီအမ်မိသားစုလေးတွေရဲ့ဘဝတွေအဆင်ပြေပြေရပ်တည်နိုင်တာတွေကိုတွေ့ရတဲ့အတွက်ပီတိဖြစ်ရတယ်လို့လည်းသူကပြောပါတယ
်။ကျမတို့အဲ့လိုကျမအဲ့လိုအလိုလိုလိုက်လို့လူတွေများစွာပေါ့နော်။ဟိုအဆင်ပြေသွားတယ်ဆိုရင်ပီတိရတော့ဟိုတော်တော်ကြီးကိုခံစားမှုကောင်းနေပေါ့နော်။အဲဆိုတော့အရင်တော့ကတော့ကျမမိသားစုတစုအတွက်လှုပ်လှုပ်တဲ့လူတယောက်ဖြစ်တယ်ပေါ့။အခုတော့မိသားစုပေါင်းများစွာအတွက်လှုပ်လှုပ်တဲ့လူတယောက်ဖြစ်တယ်ဆိုတော့အဲ့ဒီပီတိလေးရတော့ဘဝမှာပြောရမယ်ရဟန်းကောင်းတဲ့ခံစားမှုလေးတစ်ခုပေါ့နော
် CDM မိသားစုတွေအခုလိုဘဝရည်တည်ရေးအတွက်ကြံ့ကြံ့ခံရင်ဆိုင်နေကြပေမဲ့အနာဂတ်ဘဝတွေအတွက်ကတော့မရေရာမှုတွေခံစားနေကြရတယ်လို့ဆိုပါတယ်သူတို့တွေရဲ့ဘဝတွေကိုတာဝန်ရှိသူတွေနဲ့နိုင်ငံတကာကသိရှိနားလည်ပြီးဝိုင်းဝန်းကူညီပေးကြဖို့လဲသူကမျှော်လင့်ပါတယ်ခံယူချက်ကြောင့် CDM လုတ်လာတဲ့ဝန်ထမ်းတွေအလုံးအနေနဲ့အဆင်မပြေမှုတွေကိုကြံ့ကြံ့ခံရင်ဆိုင်နေကြသလိုပဲဆက်လက်ပြီးတော့လည်းတော်လှန်ရေးကြီးပြည်မြောက်အောင်မြင်တဲ့အထည်အာတင်းထားကြဖို့မဆုတစ္ဆာဇောကတိုက်တွန်းပါတယ
် CDM ဝင်လာတဲ့သူတွေကတတိရှိကြပါတယ်ကြံ့ခံကြပါတယ်အမျိုးမျိုးသောခက်ခဲတွေကိုအမျိုးမျိုးသော resistant မျိုးစုံတွေခုခံနေကြတယ်ကာကွယ်နေကြတယ်ကိုယ့်ရဲ့မိသားစုလေးပေါ့နော်ဒီတိတ်ခါရှိဖို့အတွက်ပေါ့နော်တခါလေးကြောက်ရှင်ရင်ကျမတို့လည်းအရင်တော့ကိုပိုင်ကားစီးရတဲ့လူတွေအဲဒါမှမဟုတ်အခုချိန်မှာစပိန်လေးစီးရတယ်ပေါ့နော်ဟိုဒီလိုပဲကျမတို့လိုလူတွေရှိတယ်ကျမတို့တွေ့ရတယ်ပေါ့နော်ဆိုတဲ့အခါမျိုးမှာအဲ့ဒီ feeling ကိုခံစားရတယ်ခံစားမိရယ်ကိုရင်းစားမိရယ်ပေါ့နော်အဲဒါနဲ့ဟိုကျမတို့ပြန်ပြီးတော့နောက်ကျောလုံနေပြန်လှည့်ကြည့်လိုက်ရင်နောက်ကျောလုံနေခံစားချက်ကဘယ်လိုပြောရမလဲလမ်းမဲရှောင်းဝါရှောင်းဝါစပိန်မဲစီးရစီးရပေါ့နော်ဟိုဘလုံးမတော့မမှုကြတော့ဘူးပေါ့နော်အခန့်နိုင်ရင်ရှိကြရတယ်ပေါ့နော်အဆက်လက်ပြီးတော့လေကျမတို့ဒီຫນွေဥတော်လန်ရေးမှာဆက်လက်ပြီးတော့အတင်းထားကြပါအောင်လို့ပြောချင်ပါတယ
်ဒါကတော့စစ်အာဏာရှင်ဆန့်ကျင်ရေးလူလူလှုပ်ရှားမှုစီဒီအမ်မှာပူးပေါင်းပါဝင်လာခဲ့တဲ့ဘိုးကြီးထမြတ်ရဲ့ပါရမီဖြစ်ပေမဆုတစ္ဆာဇော်ရဲ့တော်လန်ရေးအတွက်လှုပ်ရှားမှုတွေကိုကြားခဲ့ရတာပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်